ကိုဗစ်ကာယောဂါကာလမလေးရှားရောက်မြန်မာနိုင်ငံသားတွေထဲမှာကိုကိုကိုအဆုံးစီရင်သူတွေတိုးလာနေကြမှာပဲအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသား160ကျော်ကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးအေးမှာပါ။မလေးရှားနိုင်ငံမှာကာယောဂါကာလကန့်သတ်မှုတွေကြောင့်အလုတ်ကင်နဲ့စောင့်ဝင်နေရအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေနေရပြန်ခြင်းပေမဲ့မပြန်နိုင်ဘဲဖြစ်နေသူတွေဖမ်းဆီးခံရသူတွေရှိနေတယ်လို့ကိုကိုကိုအဆုံးစီရင်သူတွေလည်းရှိနေတာပါ။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကကိုကိုကိုအဆုံးစီရင်သွားတဲ့မြန်မာလူသမား2ဦးနဲ့ပါဆိုရင်စုစုပေါင်း18ဦးထိရှိသွားပါပြီ။မြန်မာတန်ရုံအလို့သမားတန်ရာရှိဦးအောင်စောမင်းကတော့အခက်ခဲကြုံရပေမဲ့လက်မလျှော့ကြဖို့နဲ့တန်ရုံကိုဆက်သွယ်အကူအညီတောင်းဖို့တိုက်တွန်းထားပါတယ်
။ဒီကိုဗစ်ကာလကြီးဆိုတော့ဖိတ်ကြကြတာကြီးပါလေတော့ရှိမှာပေါ့။အဲဒီကတော့အဲ့လိုဟာတွေကတော့ကျွန်တော်တို့ကတော့ပြောချင်တာကတော့ညာကချင်းချင်းအမှန်မဟုတ်ဘူးပေါ့ကျွန်တော်တို့အနေနဲ့တကယ်အခက်ခဲရှိနေတဲ့သူတွေကိုဦးစားပေးနေတဲ့ဟိုစက်မကြီးရောစပါပေါ့နော်ဦးစားပေးနေတဲ့ပြန်လဲခေါ်ယူပေးနေတယ်မှာရှိတယ်စက်မကြဖို့ပြောချင်တာပါခင်ဗျာဟုတ်အဲဒါကြောင့်မလို့ဟိုဘာလဲစစ်စစ်ဖိတ်ချက်မကြပါနဲ့ဟိုတခုခုဆိုလဲစံရုံးကိုဖုံးဆက်ပြီးတော့ဟိုအကျဉ်းဉဏ်တောင်းမှာအကူအညီတောင်းမှာ
ကာယောဂါကာလအခက်ခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့နေရပြန်ပို့တာမနေ့တုန်းကတော့14ချိန်မြောက်အဖြစ်လူပေါင်း160ကျော်ကိုပြန်ပို့ပေးခဲ့တဲ့အကြောင်းကိုလည်းအလုသမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ်
။164ယောက်မနေ့ကတော့မနေ့ကဟောလို့တဲ့ထဲမှာတော့ကြားက150၊မက14ဦးမှာတော့ဟိုအလုသမားပါတယ်ဟိုသင်္ဘောသားပါတယ်နောက်တစ်ခုကအဲ့ CI ပါတယ် CI သမားတွေလည်းပါတယ်
ဟုတ်ကဲ့
နောက်တစ်ခုကတော့အဲ့ဒီဟာပေါ့နော်ဒီကျောင်းသားပါတယ်ဒေါက်တာတယောက်ပါတယ်နောက်တစ်ခုက basic allergy visa နဲ့တူတူပါတယ်ဒီပေါင်းဆိုတော့ဟို2548ယောက်တတိဟိုပြန်ပို့ပေးနိုင်ပြီပေါ့နော
်15
ချိန်ခေါ်မှာပေါ့ဟိုကန်နေရလူပါပေါ့နော်392ယောက်ပါ
မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကတော့ကာယောဂါကာလမှာနေရပြန်ဖို့အကူအညီတောင်းထားတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား1000ကျော်ရှိနေပြီးအဲ့ဒီတဲကကိုဝင်ဆောင်အမျိုးသမီးတွေနဲ့ကျန်းမာရေးမကောင်းသူတွေအပါအဝင်အရေးပေါ်အခြေအနေကြုံနေရသူ130ကျော်ကိုနေရပြန်ဖို့နိုင်ဖို့စီစဉ်ထားကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်ခမန်းကျေမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သတ်ချက်တွေကြောင့်အလုပ်ကင်နဲ့စာဝတ်နေရေးအခက်အခဲတွေကြုံနေရတာရှိသလိုနေရပြန်ဖို့တရားမဝင်နီးလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ